အင်းစိန်ထောင်ထဲမှာထိမ့်သိမ်းခံနေရတဲ့ရှူဝါယောင်ဆီယာတော်နတ်ဇောလို့လူသိများတဲ့အမေရိကန်နိုင်ငံသားဆီယာတော်ဥပညာဇောတာကိုအပတ်စဉ်တနင်္လာနေ့တိုင်းအင်းစိန်ထောင်ထဲကအထူးတရားရုံးမှာအမှုချင်းသတ်မှတ်ထားတဲ့အကြောင်းနဲ့ထောင်ထဲမှာကျန်းကျန်းမာမာရှိတဲ့အကြောင်းနှိဆက်သူတူက VO ကိုပြောပါတယ်။ဒီတော်တွင်တာယာဝတီထောင်မှာတော့နိုင်ငံရေးကျင်းသားတူရုတ်တရက်သိဆုံးသွားပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုစီသူဆက်ပြောပြပါမယ်။
ရှူအောင်ဆရာတော်နတ်ဇောလို့လူသိများတဲ့နိုင်ငံရေးကျင်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဥပညာဇောတာကိုစစ်ကောင်စီကရန်ကုန်မြို့စစ်ဝါကြီးကုန်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ13ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာပါသူကိုစစ်တပ်ကအကြီးညိုပြက်စင်မှုပုံမှန်905ကကြီးနဲ့လောက်ကအဥပဒေတို့နဲ့တရားစွဲဆိုထားပါတယ်အင်းစင်ထောင်တွေကအထူးတရားရုံးမှာအပတ်စဉ်တင်းလာနေတိုင်းအမှုယုံချင်းဖြစ်ပေမဲ့တိတိကျကျစစ်ဆေးတာမျိုးတွေတော့မဆသေးဘူးလို့မိမဖော်လို့တဲ့ဤဆက်တဲ့သူတယောက်က VOA ကိုပြောပါတယ်ဦးစင်းနတ်ဇော်ရဲ့ကျမကြီးကောင်းမွန်တဲ့အကြောင်းပြောပေမဲ့အမှုအခြေအနေနဲ့ဘယ်သူကတာဝန်ယူလိုက်ပါဆောင်ရွက်ပေးတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ VO အနေနဲ့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်။ဆရာတော်ဥပညာဇော်တာနတ်ဇော်ဟာအမေရိကန်နိုင်ငံသားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စု Washington DC မြန်မာတန်ရုံးကနေတရားဝင်ဗီဇာလျှောက်ပြီးမြန်မာနိုင်ငံကိုကြွားရောက်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာဒုံမြို့နယ်အတွင်းတင်ကြောင်းတစ်ခုဆောက်လို့လူတန်းနဲ့ပနတ်တင်မင်္ဂလာပွဲအခမ်းအနားအတွက်တွားရောက်တာဖြစ်ပါတယ်။ခုချိန်ထိဆရာတော်ဥပညာဇောတာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်ဘာကြောင့်တရားစွဲတယ်လဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးဆရာတော်ထိန်းသိမ်းခံခဲ့ရတဲ့ပတ်သက်လို့သက်ဆိုင်ရာအမေရိကန်တန်ယုံတာဝန်ရှိသူတွေကိုဆက်သွယ်အကြောင်းကြားထားတယ်လို့လည်းဆရာတော်နဲ့နှီးဆက်တဲ့တန်ဃာတော်တွေက VOA ကိုမိန့်ပါတယ်ဒီတော်တွင်တာယာဝတီကျင်းထောင်မှာဖမ်းဆီးအကျဉ်းချခံထားရတဲ့နိုင်ငံရေးကျင်းသားအသက်32နှစ်အရွယ်ကိုသူရအောင်ခေါ်ကိုကလားကြီးဟာ2025ခုနှစ်ဇန်နဝါရီလ5ရက်နေ့ကပဲခူးတိုင်းတာယာဝတီအကျဉ်းထောင်အတွင်းမြို့သားဆောင်အဆောင်၄မှာတည်ဆုံးခဲ့ပါတယ်။အကျဉ်းထောင်တာဝန်ရှိသူတွေကတော့ရုတ်တရက်နှလုံးဖောက်တာဖြစ်တယ်လို့ပြောပါတယ်။ကိုသူရောအောင်ကိုလက်နက်ပုံမှန်23ကကြီးနဲ့စစ်ခုံရုံးကနေထောင်ဒဏ်3နှစ်ချထားတာပါ။သူကို2024ဂျွန်လကုံကာနီးမှာမြောက်ကလာမှာဖမ်းဆီးခဲ့ပါတယ်။ရောဂါအခံမရှိသလိုကျန်းမာတန်ဆွမ်းသူတူဖြစ်ပြီးအခုလိုရုတ်တရက်တည်ဆုံးတာနဲ့ပတ်သက်လို့အကျဉ်းဦးစီးဌာနကိုမေးခွန်းထုတ်ဖို့လိုအပ်နေပြီလို့အကျဉ်းသားအရေးလှူရှားသူမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကကိုတိုက်ထွန်းဦးက VOA ကိုပြောပါတယ်။တည်ဆုံရတဲ့ဖြစ်စဉ်အမှန်သိဖို့စုံစမ်းနေတယ်လို့ပြောပါတယ်။အာဏာသိမ်းတဲ့၄နှစ်အတွင်းမှာအကျဉ်းထောင်တဲ့တည်ဆုံသူဟာအယောက်တရာကျော်ရှိနေတာမို့နိုင်ငံတကာအဖွဲ့တွေအနေနဲ့ဒီခြေအနေကိုအထူးလေးထားအာရုံစိုက်ပေးဖို့သူကတောင်းဆိုလိုက်ပါတယ
်။ဒီတည်ဆုံမှုမှာဆိုရင်ကျွန်တော်တို့သိရတဲ့လောက်တော့မိသားစုဝင်တွေပါဝင်တဲ့ဂျိုခွင့်လည်းမသိခဲ့လို့တည်ဆုံမှုဖြစ်စဉ်ကိုလည်းမိသားစုဝင်တွေအခုချိန်ထိပေါ့နော်မိသားစုဝင်တွေအတည်ပြုနိုင်တဲ့အခြေအနေမျိုးရှိမနေသေးဘူး။ဒါပေမဲ့အကျဉ်းထောင်မှာတော့ဒီပုဂ္ဂိုလ်ဆုံးသွားပြီဆိုတာကိုတော့ကျွန်တော်တို့သိရှိထားရတာ။လက်ရှိချိန်ကဘယ်လိုဖြစ်နေလဲဆိုတော့ကျင်းထောင်ရင်တည်ဆုံမှုတွေဟာရရှိဖို့အင်မတန်ခက်ရင်းလာတယ်တည်ဆုံမှုအချက်လက်တွေပြင်ပနေတည်ရှိဖို့အရန်ခက်ခဲလာတဲ့အခြေအနေတည်းတော့ရင်ဆိုင်နေရတယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အဖွဲ့အနေနဲ့တော့ ICRC လို့အဖွဲ့အနေနဲ့ဒါအကျဉ်းသားအလုံးကျမ်းမာရေးဆောင်ရှောက်မှုတော့လောဆောရရှိရေးပေါ့နော်ကျင်းထောင်တွင်ကျမ်းမာစွာအသက်ရှင်တန်းနေထိုင်ခွင့်ရရှိရေးပေါ့နော်အမြန်ဆုံးတော့ကျွန်တော်ထောင်ထဲကိုတော့ဝင်ရောက်ခွင့်ရအောင်စူးစမ်းစေချင်ပါတယ်ကျွန်တော်တို့အာနာတိန်ပြီးကလေးက၄နှစ်ထိတိုင်ဝင်ရောက်ခွင့်မရသေးတဲ့ ICRC အာနာတိန်ကာလ၄နှစ်ဝင်ကျင်ုံလဲဒီလာပြီဖြစ်တယ်ဒီလေးနှစ်အတွင်းမှာလည်းအကျဉ်းထောင်တွင်ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရရှိလို့ကြဆုံရတဲ့အရေးတွေဟာဒါကျွန်တော်တို့ဒါတရားကျရဲ့အထက်မှာရှိနိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်အဲ့တော့ဒီချိန်လေးကိုအများဆုံးရပ်တန့်အောင်ဝိုင်းဝန်းစူးစမ်းကြဖို့လိုတယ်အာရုံစိုက်ကြဖို့လိုတယ်လို့တော့ကျွန်တော်တို့ပြောချင်ပါတယ်ဗ
ျစစ်ကောင်စီကအာဏာသိမ်းပြီးချိန်ကနေ2025ဇန်နဝါရီလအထိအာဏာသိမ်းတာကိုစန့်ကျင်လို့ဆိုပြီးအရက်သားပြည်သူ19000နီးပါးကိုဖမ်းဆီးထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကလည်းပဲခူးတိုင်းဒိုက်ဦးကျင်းထောင်မှာဖမ်းဆီးခံထားရတဲ့အသက်26နှစ်အရွယ်နိုင်ငံရေးကျင်းသားတဦးလုံလောက်တဲ့စေကူတာခွင့်မရလို့တည်ဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM က VOA ကိုပြောပါရခင်ဗျာ
။အောင်မြင်တာကတကယ်တော့တစ်ဖက်နဲ့တစ်ဖက်ကရှောက်နေတဲ့လမ်းနဲ့လိုချင်တာတွေဘာလန့်တမ်းလန့်ဖြစ်နေသမျှတော့ဆီလိုပဲတွေအောင်မြင်မှုမလွယ်ပါဘူး။ဒီကြားထဲမှာဆင်းသက်ပေးတဲ့တရုတ်ဆိုးရကိုလိုက်ကလည်းပြိပက္ခဖြေလည်ရေးမဟုတ်ဘဲနဲ့သူကျိုးစီးပါအစဉ်ပြေမဲ့ရလကူပဲမျောကိုနေတာဆိုတော့စက်ပုတ်ဆိုးတာပေါ့နှစ်ဖက်စလုံးကတူညီတဲ့ပုံကျိုးစီးပွားတူညီတဲ့ရက်တီချက်ကွင်းပေါ်မှာဖြေရှာရင်တော့ရလကတစ်ခုခုတွက်နိုင်တယ်ဥမာနေစားကုန်တော့ရေးပြန်စားဖို့ကိစ္စလိုမျိုးပေါ့သို့တော်ဒါကလည်းတခြားလူလာချက်တွေနဲ့ချိတ်ဆက်ထားတာဆိုတော့ရက်တီချက်မတူတာရဲ့သဘောထားအမြင်နဲ့မတူတာရဲ့အကြောင်းဖြစ်နိုင်မှုဖြစ်ပါတယ်အကျိုးစီးပွားဥတီချက်ရဲ့အလျှော့တင့်လုံနိုင်ခြင်းရဲ့မနည်းဆက်သမျှတော့လုပ်ဖြစ်မှာမဟုတ်ပါဘူးအဓိကလူဖြစ်တဲ့တရုတ်ပါဝင်သက်ဆိုင်သူတွေအားလုံးသိတင်တာကတော့ဆွေးနွေးပွဲတွေမအောင်မြင်တာကကိုကအဖြေတစ်ခုကိုပေးနေတယ်အဲ့ဒါကကိုရက်လက်တစ်ခုဖြစ်နေတယ်ဆိုတာပဲ
ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်တာမရှိသေးပါဘူး ဆွေးနွေးပွဲအတွင်းအချက်အလက်တွေမှန်မှန် VOA အနေနဲ့တိကျအတည်ပြုဖို့စ조사နေဆဲဖြစ်ပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထိခိုက်မှုရှိလာနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်ဖို့လာရှိုးကိုတင်ထားတဲ့ကိုကန်တပ်ဖွဲ့တွေအပေါ်ဖိအားပေးခဲ့တဲ့အတွက်အခုလိုဆွေးနွေးပွဲတွေပေါ်ပေါက်လာတာဆိုပြီးနိုင်ငံရေးလှစ်လာသုံးသပ်သူတချို့ကရှုံ့မြင်နေကြပါတယ်ခင်ဗျာ။